ထိုင်းနိုင်ငံမှာအန္တရာယ်ကြီးတဲ့မြောက်ကျောက်ရောဂါမျိုးကွဲတဲ့အကူးဆက်ခံရသူလို့သံတရားရှိသူတူကိုပထမဆုံးတွေ့ရကြောင်းနဲ့သူဟာပြီးခဲ့တဲ့သတင်းပတ်ထဲမှာအာဖရိကကနေထိုင်းနိုင်ငံကိုလာရောက်တဲ့ဥရောပခီးသွားသူဖြစ်တယ်လို့ထိုင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သူဟာထိုင်းနိုင်ငံကိုဩဂတ်လ14ရက်ကရောက်လာတာဖြစ်ပြီးနောက်တစ်နေ့မှဆေးရုံတက်ကုသမှုခံယူခဲ့ရကြောင်းနဲ့သူ့မှာမြောက်ကျောက်ရောဂါလက္ခဏာတွေ့ရတဲ့အတွက်တီးခြားခွဲထားရကြောင်းကျသပရင်းနေမှာထိုင်းကူးစက်ရောဂါထိန်းချုပ်ရေးဌာနကဝက်ဘ်ဆိုက်မှာကြေညာချက်တင်ပါတယ်။သူ့ရောဂါလက္ခဏာတွေကတိတ်မပြင်းထန်ဘူးလို့လည်းပြောပါတယ်။သူ့မှာရှိတဲ့မြောက်ကျောက်ရောဂါဗိုင်းရပ်စ်ပိုးဟာမျိုးဝဲအဟောင်းဖြစ်တဲ့Glad to that Bobby and the AG ရဲ့ Glad 1B အမျိုးအစ်ဖြစ်တာကြောင့်တွေ့ရတယ်လို့လည်းပြောပါတယ်။နောက်ထပ်စစ်ဆေးတွေ့ရှိချက်အစ်တွေကိုတောက်တန်နဲ့ထုတ်ပြန်ပေးမယ်လို့လည်းထိုင်းကူးဆက်ရောဂါထိန်းချုပ်ရေးဌာနဒီစစ်ဆေးအကြီးအကဲထုံချန်းကီရာတီဟတာယာကွန်ကပြောပါတယ်။ဒီပိုးကူးဆက်ခံရတယ်လို့တန်ကြားရှိသူထိတွေ့ဆက်ဆံခဲ့သူ43ယောက်ကိုစောင့်ကြည့်လေ့လာနေကြောင်းနဲ့ဒီမျိုးကွဲအစ်ဟာကူးဆက်မှုမြန်တယ်လို့လည်းပြောပါတယ်။